ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တန်ဝက်ကျော်ထဲမှာ၃ပုံတစ်ပုံဟာအထူးကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကကြေညာတဲ့စစ်တမ်းတစ်ခုမှတွေ့ရပါတယ်။ဩဂုတ်လ25ရက်နေ့ကလေးကဆိုရင်မြန်မာနိုင်ငံကနေရိုဟင်ဂျာဒုက္ခသည်6,100ကျော်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ UNHCR ဌာနချုပ်ရှီယာဂျနီဗာကနေ research line ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ကောက်ဆက်ဘဇာဒီတာကကုတူပါလောင်ဒုက္ခသည်စခန်းမှာ UNHCR နဲ့ဘင်္ဂလားဒေ့ရှ်ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးကော်မရှင်တို့ပူးပေါင်းပြီးဒီစစ်တမ်းကိုကောက်ယူခဲ့တာပါဒုက္ခသည်လူဦးရေပေါင်း 5,800 နီးပါးအိမ်အောင်စုပေါင်း 12,000 ကျော်တို့ရဲ့အချက်လက်တွေကိုဝန်ထမ်း100ကျော်နဲ့တိုင်တဆင်းကောက်ယူခဲ့တာလို့ UNHCR ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကိုအစောဆုံးရောက်လာသူတွေကအများစုဟာအမျိုးသမီးတွေနဲ့ကလေးတွေဖြစ်တယ်လို့ UNHCR ပြောခွင့်ရအမျိုးသမီးဒူနီယာအစ္စလမ်ခန်ကပြောပါတယ်ဒုက္ခသည်တွေရဲ့အားနည်းချက်ကိုစမ်းစစ်ဖို့နဲ့ဘယ်လိုအကူအညီတွေအလိုအဆုံးလဲဆိုတာကိုသိရဖို့ဒီစစ်တမ်းကိုကောက်ယူဖို့ဆုံးဖြတ်ခဲ့တာလို့ Miss Khan က VOE ကိုပြောပါတယ်
။ And according to the data so far collected, we have a number of households headed by single mothers.
ကောက်ယူထားသမျှအချက်လက်တွေရပြောရင်အမျိုးသားတက်ဦးဦးရဲ့ထောက်ပံ့မှုမရှိဘဲအမျိုးသမီးကပဲအိမ်အောင်ဦးစီးလုပ်နေရတဲ့မိသားစုအတော်များများရှိပါတယ်။မွေးခြင်းတွေကိုထိမ့်ပေးနေရတဲ့ကလေးငယ်တွေလည်းရှိပါတယ်။ငယ်ရွယ်တဲ့မိသားစုဝင်တွေအသက်ခံရလို့ဒါမှမဟုတ်တကွဲစီဖြစ်နေလို့အထောက်ပံ့ပေးမဲ့လူမရှိတဲ့တက်ကြီးရွယ်ကိုအဖိုးဖွားတွေလည်းရှိပါတယ
်။လူအများပြားဟာခန္ဓာကိုယ်ချိုယွင်းမှုအမျိုးမျိုးခံစားနေရပြီးကလေးငယ်များပြားဟာသူတို့မိသားစုတွေနဲ့ကွဲကွာနေတယ်လို့မစ်ခန်ကပြောပါတယ်။အဲဒီလူတွေအားလုံးဟာအသက်ကဲအထူးကူညီထောက်ပံ့မှုတွေလိုအပ်မှာဖြစ်တယ်လို့လည်းပြောပါတယ်။ကောက်ယူရရှိတဲ့အချက်လက်တွေကိုအစိုးရတာဝန်ရှိသူတွေနဲ့အကူအညီပေးအဖွဲ့အစည်းတွေအားလုံးစီကိုပေးပို့သွားမယ်လို့ပြောခွင့်ရခန်းကပြောပါတယ်။ဒီအချက်လက်တွေကိုစမ်းစစ်သုံးသပ်တာကနေအကူအညီပေးအဖွဲ့တွေအနေနဲ့သူတို့အကူအညီတွေကိုအတိအရောက်ဆုံးဖြစ်အောင်ဘယ်လိုပေးမလဲဆိုတာသိနိုင်မှာဖြစ်တယ်လို့ယူနီစီယာပြောခွင့်ရဒူနီယာအစ္စလမ်ခန်းကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။